မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေမြင့်တက်လာတဲ့အချိန်မှာပဲစင်ကာပူအနေနဲ့မြန်မာနိုင်ငံကလာမဲ့ခရီးသည်တွေကိုနိုင်ငံတွင်းဝင်ကွက်ကန့်သတ်ချက်ထုတ်လိုက်ပါတယ်။လွန်ခဲ့တဲ့21ရက်အတွင်းမှာမြန်မာနိုင်ငံတွင်းခရီးသွားမတန်းရှိခဲ့တဲ့စင်ကာပူမှာရေရှည်နေထိုင်ခွင့်ရထားသူကိုရောရေတိုလည်ပတ်ခွင့်ဗီဇာရထားသူတွေကိုပါနှစ်ဖြန်ကြတာပရိကစပြီးစင်ကာပူနိုင်ငံကိုဝင်ရောက်ခွင့်ပေးတော့မှာမဟုတ်ပါဘူး။ဒီထက်မှာမြန်မာနိုင်ငံမှာခရီးတစ်ထောင်နားခဲ့သူတွေလည်းအကျုံးဝင်ပါတယ်။ဒါတွေကတော့မြန်မာနိုင်ငံကနေစင်ကာပူကိုဓာတ်ရိုက်ဝင်လာမဲ့သူတွေပါ။ဒါအပြင်မြန်မာနိုင်ငံကိုဓာတ်ရိုက်လာတာမဟုတ်ပေမဲ့မကြသေးခင်အချိန်မြန်မာနိုင်ငံခီးသွားမှတ်တမ်းရှိခဲ့သူဘသူမဆိုလဲစင်ကာပူဝင်မှာ ART လို့တို့ကခေါ်တဲ့ COVID အမြန်ဆေးကိရိယာနဲ့ယောဂါပိုးရှိမရှိစစ်ဆေးခံရမယ်လို့ညင်ညာထားပါတယ်။ဒီလူတွေအနေနဲ့ဆလီရကြာတည်တံ့ခွဲခြားနေတာမျိုးမရှိခရင်လဲစင်ကာပူမှာဆိုးရသတ်မှတ်ပေးထားတဲ့ကန့်သတ်စခန်းမှာဆလီရကြာနေထိုင်ရမှာဖြစ်ပါတယ်။ဒီနောက်မှာတော့အသွာလာကန့်သတ်နေထိုင်မှု14ရက်ပြည့်ရင်လည်း PCR ခေါ်တဲ့ပုံမှန်ကိုဗစ်ရောဂါစစ်ဆေးမှုကိုခံယူရပါမယ်ခင်ဗျ။